ဒီကနေ့မနေ့မှာဘူးတီတောင်မြို့နယ်မြောက်ပိုင်းဝနဲ့ယုံကျေးရွာအနီးမှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တယ်လို့ရခိုင်လက်နက်ကိုင်အဖွဲ့တာဝန်ရှိသူတွေကပြောပါတယ်စီးရီးတင်မာနေတဲ့ရခိုင်ပြည်နယ်ဘက်ကအခြေအနေတွေကိုVOA မြန်မာပိုင်းသတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်ရှင်
ဒီခိုင်ပြည်နယ်ဘူးတီတောင်မြို့နယ်မြောက်ပိုင်းဝနဲ့ယုံကျေးရွာတွင်မှာမြန်မာစစ်မတော်နဲ့ရခိုင်တပ်မတော်အေအေဖွဲ့တို့တိမနက်မှာစိုက်ပွဲကျင်းပဖြစ်ပွားခဲ့တယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ်။ဒီမနက်မှာအဲဒီဘူးတီတောင်မြို့နယ်မြောက်ပိုင်းဝနဲ့ဒီဝနဲ့ယုံကြီးမှာတိုက်ပွဲဖြစ်ပွားခဲ့တာရှိတယ်။တိုက်ပွဲကတော့လည်းနေနေတိနေထန်ထန်နဲ့ဖြစ်ခဲ့တယ်
တာရှိတယ်။နောက်60မမဘုံကြီးတွေနောက်ဒီအခြားအစ်ကိုပုံဆောင်ကြည့်တွေဆိုတော့အဲ့ဒါတွေသိစီရမကြတာရှိတယ်ကြာ
။ဒီကနေ့ဖြစ်ပေါ်တဲ့ဝနဲ့ယုံတိုက်ပွဲမှာတမတော်ဘက်ကထိခိုက်မှုများပြားတယ်လို့အေအေဘက်ကပြောဆိုထားပြီးဒါကိုတိကျသိပြုနိုင်ခြင်းတော့မရှိသေးပါဘူး။တမတော်သတင်းမှထုတ်ပြန်ရေးဖွဲ့အတွင်းရေးမှူးကိုအချင်းချင်းဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရရှိခဲ့ပါဘူး။ဒါပေမဲ့ဧပြီလ3ရက်နေ့ကဖြစ်ရတဲ့ပတ်သက်လို့ကတော့ဗုဒ္ဓတော်မြို့နယ်စိုင်းတင်ချောင်းဒီအေအေဖွဲ့ကိုတမတော်ဘက်ကနှိမ်နှင်းရမှာ၎င်းတို့နဲ့အတူရှိနေတဲ့တရက်ပြင်းတဖြူချောင်းကျင်းတောင်ထိတ်တူပေါက်နဲ့ဘုံညိုလက်ကျေးရွာကမွဆလင်ရွာသား6ဦးသေဆုံးခဲ့ပြီး9ဦးထိခိုက်ဒဏ်ရာရရှိခဲ့လို့စေဝါကူသပေးနေတယ်ဆိုပြီးတမတော်ကနေမနေ့ညနေပိုင်းမှာသတင်းထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့ဒီအဖြစ်အပျက်ကိုကုလသမဂ္ဂကျုံတွေ့ရတူထိတ်တူပေါက်ကျေးရွာသားတို့ကတော့ဝါခုတ်စကမ်းမှာပယ်လက်နဲ့ကန်ဖွဲမရှိပဲပြစ်ကတ်ခံရတာဖြစ်ကြောင်းအခုလို့ပြောပါတယ
်။မဟုတ်ပါဘူးပြောပြတာပါမဟုတ်ပါဘူး။အဲ့လေနဲ့တက်တာကလေနဲ့တက်တာပါ။ရမကကြက်လို့မရှိဘူးသူအလုံးစမတက်တာအလုံးစမတရှိနေ။ဒါမှလည်းနေရာဆင်းရကြလို့ရှိဘူး။ချောင်းရောက်လို့ဆောသွားတယ်အဲ့ဒါဒီလျောက်လို့ဆေးရုံမှာပြန်ထားတယ်။အခုပနာရတာလို့အရောဒီလိုဆောရတယ်ဖြစ်ဖြစ်ပြောမှာပါ
ထိကြတန်ရာရရှိသူ14ဦးနဲ့ကဒီမနက်မှာတန်ရာရထိတ်တူပေါက်ကျေးဝါသားတို့ထပ်မံဆုံမသွားပြီလို့လဲသူကဆိုပါတယ်။ရခိုင်တမတော်ပြန်ကြားရေးတာဝန်ခံခိုင်တုခါကလည်းစိုင်းတင်ချောင်းဘက်မှာတမတော်နဲ့တိုက်ပွဲဖြစ်ပွားခဲ့တာမရှိဘူးလို့လဲပြောပါတယ်
။စိုင်းတင်ချောင်းတစ်ချောင်းပေါ့နော်။အဲ့ဒီမှာတော့ပြနေတော့နဲ့ဒီရခိုင်တိုက်ပွဲဖြစ်ပွားတာလည်းမရှိဘူး။ဒါပေမဲ့ဗမာစစ်တပ်ကနေပြီးတော့အဲ့ဒီသူတို့မတင်ခါတဲ့တောင်တန်းတွေပေါ့နော်။အဲ့ဒီဟိုချောင်းတွေတောင်တွေအကုန်လုံးလိုက်ပြီးတော့အဲ့ဒီမှာဟယ်လီကော်ပတာကနေပြီးတော့ရန်တန်းပြီးတော့ပြစ်ခတ်တာကျွန်တော်တို့လည်းတိုက်ပွဲဖြစ်တာလုံးဝမရှိဘူ
း။ဆိုင်တင်ချောင်းဒေသတွင်းပြစ်ခတ်မှုကြောင့်မင်းလာကိုင်းကျေးရွာကမျိုးရမီးတွေနဲ့ကလင်းငယ်တွေဟာပူတီတောင်မြို့သူထမယုံကျောင်းမှာထွက်ပြေးခိုလုံလာတယ်လို့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးမောင်ကျော်ဆန်ကပြောပါရတယ်
။အဲ့ဒီတိုက်ပွဲကြောင့်ဆောင်လာတယ်။မင်းလာကိုင်းက3ခုကျော်လောက်ပြေးလာတယ်။ဒီကလေးတွေတန်ကြားပြီးတော့ဖယ်ပြေးအဲ့ဒါ
မလ23ရက်နေ့တုန်းကလည်းဘူတီတောင်မြို့နယ်စီတောင်ရွာတွင်မှာလက်နက်ကြီးလက်နက်ငယ်တွေနဲ့ပြစ်ခတ်ခံရမှုကြောင့်ရွာသား5ဦးသေဆုံးပြီး20ကျော်ဒဏ်ရာရရှိခဲ့ပါတယ်။ဒီပြစ်ခတ်မှုဟာသမတော်ကလည်းရွာကိုဝိုင်းပပြစ်ခတ်ခဲ့တယ်လို့ရွာသားတွေပြောဆိုနေပေမဲ့မြန်မာသမတော်ဘက်ကတော့ရခိုင်သမတော်အေအေနဲ့တိုက်ပွဲဖြစ်ပွားခဲ့တဲ့ဖြစ်စဉ်ကြောင့်လို့ပြောဆိုခဲ့တယ်လို့စီတောင်ရွာတွင်သမတော်နဲ့တိုက်ပွဲဖြစ်ပွားမှုမရှိဘူးလို့အေအေဘက်ကတော့ငြင်းဆိုထားပါတယ်။ရခိုင်ပြည်နယ်မှာမြန်မာသမတော်နဲ့ရခိုင်သမတော်တို့ကြားတိုက်ပွဲတွေနေ့စဉ်နဲ့မျှဖြစ်ပွားလာနေတယ်လို့အကြသားရီပေါ်မှာပြည်မဆာတိုက်ခိုက်မှုဖြစ်စဉ်တွေသိုးပွားလာနေတဲ့အတွက်တိုက်ပွဲဖြစ်ပွားရာဒေသတွင်ပြည်သူတွေရဲ့လုံခြုံရေးချင်နေရလဲစိုးရိမ်စရာအနေအထားမှာဖြစ်နေပါတယ်ခင်ဗျာ